ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA အကြမ်းမှာပိတ်မိနေတဲ့ပြည်သူ3000ကျော်နဲ့အမျိုးသမီးကလေးငယ်နဲ့အသက်ကြီးသူတွေကိုတပ်မတော်ကတနိုင်းမြို့ဘက်ကိုပြန်ခွင့်ပေးခဲ့တဲ့နောက်မှာဒီကနေ့နေ့ချင်းတူလူတရာကျော်လောက်ရောက်ရှိလာပါပြီ။ရှမ်းရှိနေတဲ့အမျိုးသားအများစုကတော့ခုချိန်ထိဆေးဘေးလူလူကင်းရာနေရာကိုမရောက်ရှိသေးပဲသူတို့ခိုအောင်နေတဲ့နေရာမှာနှစ်ဖက်သက်တွေရင်ဆိုင်နေရဆဲရှိတာကြောင့်တိုက်ပွဲတွေထပ်ဖြစ်နေမဲ့အခြေအနေတွေရှိနေပါတယ်။ကိုမိုးစော်ကတင်ပြထားပါတယ်။
ဟုတ်ကဲ့တနင်္ဂနွေနေ့အတွင်းအစိုးရတပ်မတော်နဲ့ KIA တိုက်ပွဲအကြံပိတ်မိနေတဲ့တင်းမော်နယ်ရွှေမော်ရီမှာအလုံးလုံးသူ3000ကျော်လောက်ရှိရမှာတပ်မတော်ကအမျိုးသမီးကလေးတငယ်နဲ့အသက်ကြီးသူ800လောက်ကိုတင်းလာနေညနေပိုင်းကတနင်္ဂနွေဘက်ကိုပြန်ခွင့်ပေးခဲ့ပါတယ်ဒီကနေ့မနက်ပိုင်းမှာတော့ဆယ်လေးခုနှစ်စီးနဲ့လူ100ကျော်လောက်တနင်္ဂနွေကိုရောက်ရှိလာကြောင်းနဲ့ကြံရှိနေတဲ့အမျိုးသားတွေကတော့တိုက်ပွဲဖြစ်ပွားရာဒေသမှာပဲရှိနေသေးကြောင်းတနင်္ဂနွေကအမျိုးသားလက်တော်ကိုယ်စားလှယ်ဟောင်းဦးမလန်ဘရန်ဆောင်ကပြောပါတယ
်ဒီနေ့ကကျွန်တော်ရောက်လာခဲ့ပြီအားလုံးတော့မရောက်သေးဘူး။ဒါဆက်လက်ကုန်ပြီးတော့တက်လာလို့ပြောတယ်။အော်ဆက်လက်ကုန်ပြီးဆိုတော့တရားကျော်နေရာတော့ရှိနေတယ်။အမျိုးသမီးနဲ့ကလေးတွေကိုအရင်တို့ပေးတယ်တဲ့။ရှိရလောက်ရှိလို့ပြောတော့မိသားတွေကိုကြတော့ဘယ်လိုမျိုးတော့ဆက်မလာကြသေးဘူးကြ။တချို့ကြတော့အဲ့လိုမျိုးမထွက်ခိုင်းတဲ့အခါဟိုတော့ပြန်ပြေးပြီးမှလုံခြုံတဲ့နေရာပေါ့ဗျာ။အဲ့မျိုးနေရာထိသွားတဲ့လူလေးရှိတယ်တချို့ကတော့အဲ့ဒီနားပါပဲအနည်းကပြန်တဲ့ကိန်းနဲ့အဲ့ဒီနားပါပဲနေနေကြတယ်အဲ့လိုမျိုးအဖွဲ့တွေကွဲနေကြလို့ကြားတယ
်ပြီးခဲ့တဲ့အပတ်ကစတင်ပြီးတက်မတော်ကတရားမဝင်တူဖော်နေတဲ့ရွှေမော်ပင်းမော်ဒေတာတွေကိုနေမြေရှင်းလင်းရေးဆောင်ရွက်ရမှာ TIA နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီကြောင်းကပါတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်တိုက်ပွဲပြင်းထန်ခဲ့တဲ့နောက်နန်ကုန်းမော်ကလူ3000လောက်ဟာစစ်ဘေးလွတ်ရာကိုတင်းဆောင်ရင်းအစိုးရတက်မတော်ကထိန်းချုပ်ထားတဲ့စမတ်စခန်းဘက်ကိုရောက်ခဲ့ပါတယ်ဒီလိုရောက်ရှိလာသူတွေကိုတက်မတော်ကတာဝန်ယူပြန်ပို့ပေးဖို့ပြင်ဆင်ခဲ့ပြီးတဲ့နောက်မင်းညက်နေပိုင်းကအမျိုးသမီးကလေးနဲ့တက်ကြီးပိုင်း800လောက်ကိုတင်းိုင်းကိုတွားခွင့်ပေးခဲ့တာပါရှင်ရှိနေတဲ့အမျိုးသားအများစုဟာတက်မတော်စခန်းချရာစမတ်စခန်းမှာလည်းနေထိုင်ခွင့်မရသလိုပြင်းမော်ဘက်ကိုလည်းမပြန်နိုင်တာကြောင့်အခက်အခဲကြုံနေကြပါတယ်ဒီကနေ့နေရင်တည်းလဲကြံရှိနေတဲ့အမျိုးသားတွေအခြေအနေကိုတိတိကျကျမသိရသေးတဲ့သူတို့ခိုအောင်ရာဒေတာဘက်ကတနက်တန်တွင်ကြားနေရကြောင်းလဲတနိုင်းမြို့ကတအူးဖြစ်တဲ့ဦးနော်တောင်ကပြောပါတယ
်တနက်တန်နဲ့ကြားနေရပဲဘယ်လိုလိုဖြစ်မှာတော့မသိဘူးလားဟုတ်ကဲ့ကြားကြလေးတွေကတော့မလွတ်လာသေးဘူးအမျိုးသမီးနဲ့ကလေးတွေပဲရောက်လာသေးတယ်
တနင်္လာနေ့ကတနိုင်းမျိုးကဘာသာရေးလူမှုရေးအသင်းဖွဲ့တွေကပိတ်မိနေသူတွေကိုကယ်ထုတ်နိုင်ဖို့အတွက်အာဏာပိုင်တွေနဲ့တွားရောက်ညှိနှိုင်းခဲ့ပေမဲ့ပြင်ပအဖွဲ့အစည်းတွေကိုခွင့်မပြုခဲ့ဘူးလို့လည်းပြောပါတယ်။တနိုင်းမျိုးကိုပြန်လည်ရောက်ရှိလာသူတွေနဲ့တိုးပင်းမှာကျန်ရှိနေသူတွေရဲ့အခြေအနေကိုသိနိုင်ဖို့တနိုင်းမျိုးနဲ့အုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ရောက်လာသူတွေရဲ့စီးရင်ကိုကောက်ယူနေစေရှိကြောင်းသာတာဝန်ရှိသူတဦးကဖြေဆိုပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တနိုင်းမျိုးနယ်ဘက်ကအခြေအနေကိုအခုလိုပြောပါတယ်
။ဒီနေ့အခုတတိကတော့တိပင်းထားတဲ့တပ်ဖွဲ့ဖြစ်တဲ့တပင်းကတော့မပြတ်သေးဘူး။အဲ့ပြည်နယ်နဲ့အလုံးကတော့ပြည်နယ်နဲ့လောက3000လောက်လမ်းကြောင်းချာနေတယ်ဆိုတဲ့တတိနောက်ပဲကြားပါတယ်။ဘယ်ကနေထွက်ရမှမှမသိပဲနဲ့လမ်းကြောင်းချာနေတဲ့ဆိုတဲ့တတိနောက်ပဲကြားပါတယ်။နောက်ပြီးတော့စစ်တုံးကလည်းဒီတိုင်းပဲဆက်ရှိနေတယ်ဆိုတော့အဲကိုရောဖြစ်နိုင်ပါလား
ဒီအပိုင်းတွေအတွင်းမှာတော့ဆွန်ပရာပေါ်နဲ့မန်စီမျိုးနယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ KIO ဌာနချုပ်လိုင်ဇာအနီးကိုဒီလ28ရက်နေ့ကလက်နက်ကြီးနဲ့အလုံး20လောက်ပစ်ကတ်ခဲ့ကြောင်းလည်းပြောပါတယ်ဆွန်ပရာပေါ်မျိုးနယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံ900လောက်ဟာတောတောင်တွေထဲမှာပုံအောင်နေရာကြောင်းလည်းကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကသတင်းထုတ်ပြန်ပါတယ်။ကချင်နိုင်ငံရေးပါတီများပေါင်းစည်းရေးကော်မတီကလည်းလက်ရှိတန်တောင်းနဲ့ဆွန်ပရာပေါ်ဒေသမှာထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ပြည်သူတွေဆင်းရဲဒုက္ခတွေ့ကြုံရပြီးလူခွင့်ရေးချိုးဖောက်မှုတွေခံစားနေရကြောင်းဒါကြောင့်နိုင်ငံရေးပြဿနာကိုစီးရင်းနှီးနဲ့မဖြေရှင်းတဲ့ငြင်းချမ်းစွာဆွေးနွေးဖြေရှာဖို့တိုက်တွန်းကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်